NLD အစိုးရဖွဲ့မှဒေါ်ဆန်းစုကြည်ဝင်ကြီးရာဒူတာဝန်ယူမှာဖြစ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေအရပါတီဥက္ကဋ္ဌနေရာနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကပါနှုတ်ထွက်ပေးရမှာဖြစ်ပါတယ်။အခုလိုဒေါ်ဆန်းစုကြည်အစိုးရဖွဲ့မှဝင်ကြီးရာဒူယူမဲ့အပေါ်မှာမြမရေးကျွမ်းကျင်သူတချို့ရဲ့အမြင်တွေကိုဆက်ပြီးတော့နားဆင်ပါရှင်။ဒေါ်ဆန်းစုကြည်အနေနဲ့တရားဝင်ဘယ်နေရာကနေဦးဆောင်သွားမလဲလို့အများကစောင့်ကြည့်နေချိန်မှာပဲတီထောင်စုလွှတ်တော်မှာမနေ့ကသမရဦးထင်ကျော်တင်သွင်းတဲ့အစိုးရအဖွဲ့ဝင်ကြီး18ဦးအမည်စီးရင်မှာဒေါ်ဆန်းစုကြည်ပါဝင်ခဲ့တာပါအတီမပြည့်ရသေးတဲ့သတင်းတွေအရဒေါ်ဆန်းစုကြည်ဟာနိုင်ငံသားရေးသမရရုံးလျှက်စစ်စွမ်းအင်နဲ့ပညာရေးဝင်ကြီးဌာန၄ခုကိုပူးတွဲတာဝန်ယူမှာဖြစ်တယ်လို့ဆိုပါတယ်ဒေါ်ဆန်းစုကြည်အနေနဲ့ဒီဝင်ကြီးဌာန၄ခုလုံးကိုကင်တွယ်မဲ့အနေထားနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်း Priscilla Club ကသူ့အမြင်ကိုအခုလိုပြောပါတယ်
။ She's going to have a big job with four cabinet minister positions. The minister in the president's office will
ဌာန၄ခုရဲ့ဝင်ကြီးရာထူးတွေကိုယူထားတော့တာဝန်တွေသိကြီးတာပေါ့။သမရယုံဝင်ကြီးအဖြစ်သူ့အနေနဲ့သမရနဲ့တိုက်ရိုက်ဆက်သွယ်ခွင့်ရမှာဖြစ်ပါတယ်။မကြာမီတက်တန်းကုံဆုံးတော့မဲ့သမရဦးသိန်းစင်ခက်ကသမရယုံဝင်ကြီးတွေအနေနဲ့အထူးအာဏာရှိကြပြီးသမရအတွက်ခက်ခဲတဲ့ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းပေးကြရတာဖြစ်ပါလေ။ဒါကြောင့်သမရယုံဝင်ကြီးအဖြစ်ဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းအခုလိုဆက်လုပ်သွားဖို့ရှိပါလေ။နိုင်ငံသားကြီးဝင်ကြီးအဖြစ်နေကတော့သူဟာနိုင်ငံရဲ့နိုင်ငံသားကြီး policy ကိုတာဝန်ယူရမှာဖြစ်ပါလေ။ဒါအပြင်သမရဒုတိယသမရတတ်ချုပ်နဲ့လွှတ်တော်ဥက္ကဋ္ဌတွေပါဝင်နေကာလွန်ကောင်စီမှလည်းသူကအဖွဲ့ဝင်တူဖြစ်လာမှာပါ။တခြားဝင်ကြီးဌာနကတော့စိတ်ဝင်စားစရာပါ။သူကမြို့သားပညာရေးဥပဒေမှာသိကိုစိတ်ဝင်စားပြီးပညာရေးမှာလည်းသူကိုယ်တိုင်စိတ်အားထက်သန်တာတွေ့ရပါတယ်။ကျက်စီနဲ့စွန့်အင်ဝင်ကြီးဌာနကလည်းနိုင်ငံတွေသိကိုအရေးကြီးလာပါတယ်။ကျွန်မအမြင်ကတော့ဒီဝင်ကြီးဌာနတွေမှာအပြောင်းအလဲတွေဖြစ်ဖို့လိုလားနေတယ်လို့သူယူဆပုံရတယ်လို့ကျွန်မထင်ပါတယ်
။ဒါ့အပြင်ဒီဝင်ကြီးဌာနတွေကိုကင်ပယ်ဖို့ဆိုရင်ဒေါ်ဆန်းစုကြည်မှာလက်ထောက်ကောင်းတွေအရေးချင်းရှိတဲ့လူတွေရှိဖို့လိုအပ်တယ်လို့မြင်ကြောင်း Priscilla Club ကဆိုပါတယ်။
If she has very good deputies and good staff in these ministries, if she staffs them well, then she should be able to give direction without having to take on all of the burden.
သူအနေနဲ့ဝင်ကြီးဌာနတွေမှာအားကိုးရမယ့်လက်ထောက်တွေရှိမယ်။အမှုရမ်းတွေလည်းတော်ကြမယ်ဆိုရင်သူအနေနဲ့တာဝန်အားလုံးယူရမယ့်အစားလက်ညှိုးမှုပေးနိုင်မှာပါ။ဒီလိုဝင်ကြီးဌာနတွေကိုယူရတာဟာသူအနေနဲ့လက်ညှိုးမှုပေးလို့တဲ့အတွက်ဖြစ်တယ်လို့ကျွန်မထင်ပါတယ်။ဒါပြင်ဒီအစိုးရတည်လက်ထက်မှာဝင်ကြီးဌာနတွေရဲ့လက်ပတ်မှုပုံစံမျိုးကိုလည်းကြောင်းကျင်ပုံရတယ်လို့လည်းကျွန်မထင်ပါတယ်။ဆုံးဖြတ်ချက်ချရမှာဝင်ကြီးကပဲချရမယ်ဆိုတဲ့စနစ်မျိုးကိုအစိုးရဟောင်းလက်ထက်ကကျင့်သုံးခဲ့တဲ့အချိန်ဒါဟာသိအလို့မဖြစ်တာတွေ့ခဲ့ရပါတယ်။ဒီလိုမျိုးအတွေးခေါ်ကိုလည်းပြောင်းလဲကျင်ပုံရတယ်လို့ကျွန်မယူဆပါတယ်
။ဖွဲ့စည်းပုံအရဒေါ်ဆန်းစုကြည်တမရမဖြစ်အောင်တားမြစ်ထားလို့ဒါအခုလိုဝင်ကြီးဌာနတွေကိုတာဝန်ယူလိုက်တာဖြစ်တယ်လို့ Priscilla Club ကသုံးသပ်ပေမဲ့အခုကိစ္စမှာဒေါ်ဆန်းစုကြည်ဟာဝင်ကြီးဌာနတွေမှာနေရာဝင်ယူရမယ့်အတွက်အခက်အခဲတွေအများကြီးရှိမှာဖြစ်တယ်လို့မြင်ကြောင်းမြမအရေးကျွမ်းကျင်သူပါမော့ခ David Steinberg ကပြောပါတယ
် The president also has president delegates. The president's job is to pick good people.And to delegate in general we're talking not about
ဒီဘူးရပြောရမယ်ဆိုရင်နိုင်ငံတကာမှာတမရရဲ့အလုပ်ကလုပ်ငန်းတာဝန်တွေခွဲဝေပေးရတာပါဒါပေမဲ့ဒေါ်အောင်ဆန်းစုကြည်မှာဒီဝန်ကြီးဌာနတွေရှိနေတာဖြစ်ပါတယ်လူတယောက်တည်းဝန်ကြီးဌာနတွေကိုကင်တွယ်နိုင်မယ်လို့ကျွန်တော်မထင်ပါဘူးဘယ်လူပုဂ္ဂိုလ်တဦးတယောက်ကမှဒီလိုဝန်ကြီးဌာနတွေကိုတပြိုင်တည်းကင်တွယ်နိုင်မယ်လို့ကျွန်တော်မထင်ပါဘူးဒါမျိုးဆိုတာသူ့ရဲ့စွမ်းအားတစ်ခုနဲ့မရပါဘူးလူအလုံးရဲ့စွမ်းအားဖြစ်ပါတယ်အလုံးခက်ခဲတဲ့အလုပ်တွေပါအဲ့ဒါတွေကိုသူတယောက်တည်းလုပ်မယ်ဆိုတဲ့အဓိပ္ပာယ်ကစစ်တပ်ကထိန်းချုပ်မထားတဲ့ကျန်တဲ့ဝင်းကြီးဌာနတွေအားလုံးကိုသူ့အနေနဲ့စ조사ထိန်းကြောင်းသွားမယ်ဆိုတာပါ။နောက်ပြီးတော့အစ်ပြုတ်လို့လိုက်တဲ့တိုင်းရင်းသားရေးရာဝင်းကြီးဌာနဆိုရင်လည်းနေဆက်ရေးရာဝင်းကြီးဌာနနဲ့အပြိုင်ဆိုင်ဖြစ်လာဖို့ရှိပါတယ်။ဒါ riha အနာဂတ်အတွက်ပြဿနာတွေရှိနေပြီးသားဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
။ဒေါ်ဆန်းစစ်ကြည်အနေနဲ့အစိုးရအဖွဲ့မှပါဝင်ပြီးတာဝန်ယူလှုပ်ဆောင်သွားမှာဖြစ်တဲ့အတွက်လည်း2008ဖွဲ့စည်းပုံအခြေခံဥပဒေအရ NLD ဥက္ကဋ္ဌနေရာနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာတွေကနေနှုတ်ထွက်ပေးရမှာဖြစ်ပါတယ်။ NLD ပါတီအနေနဲ့လည်းအဲ့ဒီအတွက်ပြင်ဆင်ထားပြီးသားဖြစ်တယ်လို့ NLD ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းရေးမှူးကိုမျိုးရန်အောင်သိန်းကပြောပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေကြတော့ဒီဝင်ကြီးနေရာယူတဲ့အစိုးရအဖွဲ့မှနေရာယူတဲ့ဆိုတော့ပါတီမှာဥဆောင်မရတော့ဘူးပေါ့။ Kamne leve ilamu kisadi kumlo loke maria chiu piensenge ashiwale. Anke uwenchei anke unyamweno anke uwan tamienlo no uwenienlo trasami mangu pare tuimu upwe fakewas. Daro bandi go tinjau boote sabiro usamu te fakewas pare. Tangsan suci aro bonsan tamiumu tamiunero sa usau niwa.
NLD ye soya pwe we, winji sashe umaro, don sansuji apawe, NLD party win cha u, jankai punjoye party win na u, daina ye ya winji da u, jinyashin cha u ne, jane tongaro, kagwe uzi joka so putadu de tipare, di so putare, winji sashe ugo, pitao zu lutogani, metagin yapayan twin, a deep yuma tipare shim.